မြန်မာနိုင်ငံမြောက်ပိုင်းရှမ်းပြည်နယ်အတွင်းကမူဆယ်နှစ်ကုတ်ခိုင်မြို့နယ်တွေမှာအစိုးရတပ်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေတိုက်ပွဲတွေနိုဝင်ဘာ20ရက်နေ့ကစတင်ဖြစ်ပွားခဲ့ပါတယ်။မူဆယ်105မိုင်ကုန်သွယ်ရေးဆုံကုတ်ခိုင်မုံကိုကျူကုတ်ပန်ဆိုင်တို့ကတပ်မတော်စခန်းတွေနဲ့ရဲကင်းတွေကိုကချင်လူမျိုးရေးတပ် KIA တအန်းပလောင်အဖွဲ့ TNL ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့ကိုကန့်အဖွဲ့ MNDAA တို့ပူးပေါင်းပြီးတပြိုင်နက်ဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်တွေတပ်မတော်သားတွေပါဝင်ဒေသခံစုစုပေါင်း9ဦးသေဆုံးခဲ့ပြီး29ဦးထဏ်ရာရခဲ့ပါတယ်တိုက်ခိုက်မှုတွေဇက်တိုက်ဖြစ်ပွားလာခဲ့လို့ဒေသခံ2000ကျော်လဲမူဆယ်မြို့ပေါ်ကိုထွက်ပြေးလာခဲ့ကြပါတယ်မင်းကလည်းစစ်ဘေးဒုက္ခသည်တွေကိုသွားကြိုလာတဲ့လူမှုကူညီရေးအသင်းရင်တွေတိုက်ခိုက်ခံရတဲ့အတွက်တဦးတနက်ထိမှန်ဒဏ်ရာရခဲ့ပါတယ်။နိုင်ငံတစ်ဝှမ်းလုံးငြိမ်းချမ်းရေးရဖို့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတို့ဆွေးနွေးကြိုးပမ်းနေစဉ်ကာလအခုလိုတိုက်ပွဲတွေဖြစ်ပွားနေတာနဲ့ပတ်သက်ပြီးတိုင်းရင်းသားပြည်သူတွေအနေနဲ့သူတို့ရဲ့ငြိမ်းချမ်းရေးမျှော်လင့်ချက်တွေပျောက်ဆုံးတယ်လို့ခန်းစားရတယ်လို့ကုတ်ခိုင်မြို့ကန်တဦးကပြောပါတယ်
။ဒီကခံနိုင်နေတဲ့စိုးရိမ်မှုရှိတာပေါ့။ဒါပေမဲ့ဘယ်လိုဖြစ်လာမယ်ဆိုတော့မပြောတတ်ဘူးပေါ့။အဲဒါကြောက်တာပေါ့။ဒါပေမဲ့တိုင်းသားကြီးရဲ့ခံစားချက်ကတော်တော်လေးကိုအထက်ထက်အရာနင်းချလွန်တဲ့အထက်ထက်အရာတိုးတက်မှုတွေနှုံနေတဲ့အရာပိုင်းတွေကအများကြီးရှိနေတော့ကြားနေရတဲ့တင်းတွေအရာဆိုရင်ပြင်းလုံးကြီးလာခံမှာအားလုံးကမျောလင့်တာပေါ့။ဖြစ်လာမလားနင်းချရရမလားပေါ့။ဒါမှအခုကဟိုမှအလောင်းဝေးသွားတယ်လို့ခံစားရတာပေါ့။မဖြစ်နိုင်တော့ဘူးဒါဘယ်လိုပဲဖြစ်ဖြစ်ငင်းချင်ဆိုတော့ကျွန်တော်တို့တိုင်းသားရဲ့တော့တုံညအရှင်ကြီးတောင်းနေပြီလို့ခံစားရပါတယ်လို့အခုဖြစ်နေတဲ့တိုက်ပွဲအခြေအနေရကတော့သူရအနေနဲ့တော့အကောင်းဆုံးတင်းနဲ့ငင်းချင်အကောင်းဆုံးလုပ်နိုင်မယ်လို့တော့မျှော်လင့်တာပေါ့
105မိုင်ကုံသွယ်ရေးဆောင်ဟာတရုတ်နယ်စပ်ကုံသွယ်ရေးရဲ့အဓိကနေရာတစ်ခုဖြစ်ပြီးအဲ့ဒီမှာကုမ္ပဏီတွေများစွာရှိသလိုဌာနဆိုင်ရာလုပ်ငန်းတွေလည်းရှိတဲ့နေရာဖြစ်ပါတယ်တိုက်ပွဲတွေကြောင့်တရားအချို့ဖျက်ဆီးခံခဲ့ရသလိုတရုတ်မြန်မာနယ်စပ်အထက်ကုံသွယ်ရေးလမ်းကြောင်းလည်းပြတ်တောက်သွားခဲ့ပါတယ်။105မိုင်နယ်စပ်ကုံသွယ်ရေးဆောင်ကနေတရုတ်ပြည်ကိုတစ်တီးတင်ပို့ရောင်းချတဲ့လူတွေဟာတစ်တီးတွေကိုတရုတ်ပြည်ထဲထိသွားရောက်ပြီးရောင်းချနေကြရတယ်လို့မူဆယ်မျိုးကတစ်တီးကုံသွယ်ကိုဆိုမင်းတူနိုင်ကပြောပါတယ်
။အယောင်းဝယ်ကတော့ဘာမှစလို့မရတယ်။အခုကပြန်လည်ခြေချဖို့ပဲကြိုးပမ်းနေရတာ။အယောင်းဝယ်ကတော့မရှိဘူး။ကျွန်တော်ဒီနေ့မနက်စပ်တရုတ်ပြည်ထဲကိုသွားရောင်းရတာ။
တိုက်ပွဲတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့နိုဝင်ဘာပထမဘက်ကတရုတ်နိုင်ငံမှာ MNDAA ကိုကန့်အဖွဲ့ကဖုံတာရွှင်နဲ့ KIA TNL ဖွဲ့ကကောင်းဆောင်တချို့တို့စီးရဲလှုပ်ရှားမှုတွေလှုပ်ဖို့လျှို့ဝှက်တွေ့ဆုံခဲ့ပြီးရှမ်းပြည်နယ်အရှေ့မြောက်ပိုင်းမှာတိုက်ခိုက်ခဲ့တာဖြစ်ကြောင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကစီမံချက်နဲ့လှုပ်ဆောင်တာဖြစ်ကြောင်းအစိုးရဘက်ကပြောကြားခဲ့ပါတယ်မြောက်ပိုင်းမဟာမိတ်တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကလည်းအစိုးရတပ်မတော်ကတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကိုတောထဲမှာထိုးစစ်ဆင်နေတာတွေကိုအများမသိတဲ့အတွက်မြို့ပေါ်မူဆယ်105မိုင်ကိုဥတီတိုက်ခိုက်တာဖြစ်တယ်လို့ဆိုပါတယ်။ဘလို့ပဲဖြစ်ဖြစ်တိုက်ပွဲတွေဖြစ်ပွားပြီးဆိုရင်အထိကထိခိုက်ကြရတာကပြည်သူတွေပဲဖြစ်တာကြောင့်နှစ်ဖက်စလုံးအနေနဲ့တိုက်ပွဲတွေရက်စဲဖို့အတွက်ညှိနှိုင်းဆွေးနွေးအပြေရှာသင့်တယ်လို့ကချင်ငင်းချမ်းရေးကွန်ရက်ကဒေါ်ခွန်ကြားကပြောပါတယ်။
တိုက်ပွဲဖြစ်တဲ့အချိန်မှာဘယ်ဘက်ကဘယ်လိုပဲဖြစ်ဖြစ်အဓိကထိခိုက်နေတာသူဟာပြည်သူတွေပဲဖြစ်ပါတယ်ရှင်လောလောဆယ်အချိန်မှာဆိုရင်ဒီမြောက်ပိုင်းရှမ်းပြည်နယ်မှာဆိုရင်ပြည်သူလူထုအင်မတန်နစ်နာနေပြီဖြစ်ပါတယ်ဆိုရနဲ့တိုင်းရင်းသားလက်နက်ကိုင်အားလုံးအနေနဲ့ဒီအချိန်မှာတိုက်ပွဲတွေထပ်မံမဖြစ်ပွားအောင်ဘယ်လိုဖြေရှင်းမလဲဆိုတဲ့ဖြေရှင်းမှုကိုချဖွေဖို့အတွက်ကျွန်တော်တို့တိုက်တွန်းချင်ပါတယ်ရှင်အဲလောလောဆယ်အနေနဲ့တော့ဒီလိုဖြေရှင်းမှုလမ်းမတန်ရှားပါနေတယ်လို့ယူဆပါတယ်ဘာဖြစ်လို့လဲဆိုရင်တော့ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေထဲကအခုချိန်မှာဒီလက်မှတ်မထိုးသေးတဲ့အဖွဲ့တွေဟာ NCA လက်မှတ်ထိုးဖို့လမ်းကြောင်းပေါ်ကိုရောက်ဖို့တောင်အင်မတန်ခက်နေပါတယ်။ဒီစဉ်ထိုးစစ်ဆင်နေတဲ့အတွေ့အကြုံတော်၎င်းပြီးရင်လက်ဆက်အစုပင်လုံးမှာမီလာခံတက်ခွင့်ဆွေးနွေးခွင့်ဖြည့်ရှင်းခွင့်အပြေရှားခွင့်မရတဲ့အတွေ့အကြုံတောင်းတော်၎င်းဒီလိုချင်းတိုင်းရင်းသားဒေသတွေမှာတောင်မှဒီအမျိုးသားအဆင့်ဆွေးနွေးပွဲတွေကိုတောင်မှဒီလောက်ဆောင်ခွင့်ရှိဘူးဆိုတဲ့အခါမှာအဲ့ဒီ data မှာရှိတဲ့ပြည်သူတွေအတွက်ကောပြီးရင်လက်မှတ်မထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအတွက်ကောဒီနိုင်ငံကြီးရဖြည့်ရှင်းမှုအတွက်လမ်းကြောင်းမှာပါဝင်ခွင့်ကလုံးဝမရှိတဲ့လောက်ဖြစ်နေပါတယ်ဒီအခြေအနေမျိုးမှာဆိုထပ်မံပြီးပို့ဆိုးဖို့ပဲရှိပါတယ်
တနင်္ဂနွေလုံးငင်းချမ်းရေးအတွက်ကြိုးပမ်းနေစဲကာလတိုက်ပွဲတွေခုလိုဖြစ်ပွားရတာဟာအစိုးရကငင်းချမ်းရေးလုပ်ငန်းစဉ်တွေမှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တချို့ကိုချဉ်လက်ထားခဲ့တာကြောင့်ဖြစ်တဲ့ဆိုတဲ့အမြင်တွေလည်းရှိနေပါတယ်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီရဲ့တီဘောမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆွေရတပ်ဖွဲ့တွေရဲ့ဒီတိုက်ပွဲတွေဟာနိုင်ငံရေးအရာကြီးစွာထိခိုက်နစ်နာမှုဖြစ်စေတယ်လို့မြင်ပါတယ်
။သူတို့ဘက်ကအကြောင်းပြတာတော့နိုင်ငံရေးဆွေးနွေးပွဲတက်ဖို့အတွက် NCA လက်မှတ်ထိုးဖို့ခေါ်တဲ့အခါမှာအားလုံး မပါဝင်လို့ပေါ့နော်အေအေတို့ MNDAA တို့ PNL တို့ပေါ့နော်အဲ့ဒါတွေကိုခြံထားလို့ဆိုပြီးတော့ KNY လည်းလက်မှတ်မထိုးဘူးပေါ့ KNY လည်းလက်မှတ်မထိုးတဲ့အခါကျတော့တမတော်ကတော့ KNY ကိုဖိတိုက်တာပေါ့လေအဲ့ဒါကြောင့်သူတို့ကပြန်တိုက်ရတယ်ဆိုပြီးတော့ကြီးညာချက်ထုတ်ထားတာပေါ့ဒီအချက်အပြင်ကျွန်တော်ထင်တာတော့ကျေးရဲ့စခန်းပေါ့နော်အဲ့ဒီစခန်းကလည်းအခုအစိုးရကဒီတိုက်ပြီးတော့အပိဓာတ်မသိမှုမသိမဲနဲ့ထိန်းထားတာပေါ့ထိန်းထားတဲ့အချိန်မှာသူကအဲ့ဒီဘက်ကိုဖိအားညော့သွားအောင်လို့ဒီနောက်ကျောဘက်ကနေပြီးတော့သူ့အရေးကြီးကျွန်တော်တို့အစိုးရအနေနဲ့ဆိုတော့အရေးကြီးတဲ့ဟိုလမ်းကျောပေါ့နော်အဲ့အဲ့ဒါကိုဟိုဝင်ပြီးတော့အနောက်ရှက်ပေးတယ်ထင်ပါတယ်အခုတိုက်ပွဲတွေကြီးလိုက်တဲ့အခါကျတော့အစိုးရတပ်စခန်းတွေဒါမှမဟုတ်တပ်မတော်သားတွေရဲ့အသက်အန္တရာယ်ကိုသူတို့ချေမှုန်းနိုင်တာကနည်းတယ်နည်းပြီးတော့ဟိုဒီလမ်းကျောမှာကျွန်တော်ကြီးဝါးရေးလမ်းကျောင်းကိုအနှောက်ယှက်ပေးတဲ့သဘောလောက်ပဲဖြစ်နေတယ်နိုင်ငံရေးအရတော့ဟိုအများကြီးမျက်နာတာပေါ့လေခိကြိုက်မျက်နာတာပေါ့
အခုလိုတိုက်ခိုက်မှုတွေဟာငင်းချမ်းရေးကိုဖျက်လို့ဖျက်ဆီးလို့ရကြတဲ့အတွက်ကချင်လူမျိုးရေးဖွဲ့ KIA တန်းပလောင်ဖွဲ့ TNL နဲ့ကိုကန့် MNDAA တို့ကိုအစိုးရတပ်မတော်ကတိုက်ခိုက်သွားမယ်လို့နိုင်ငံတော်သမ္မတရုံးပြောရေးဆိုခွင့်ရှိသူဦးစောထေးကပြောပါတယ်။မြောက်ပိုင်းအဖွဲ့၄ဘွဲကလည်းတိုက်ပွဲတွေဖြစ်ပွားနေတဲ့ရှမ်းပြည်မြောက်ပိုင်းတွင်ခရီးသွားလာမှုတွေကိုရာယီရဆိုင်ကြဖို့မနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တချိန်တည်းမှာလဲတရုတ်မြန်မာနယ်စပ်မှာဖြစ်ပွားတဲ့ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးအထူးစိုးရိမ်ကြောင်းဆိုင်ရာအဖွဲ့တွေအနေနဲ့တိုက်ပွဲတွေရပ်ဆိုင်ပြီးပြည်ပခါတွေပို့ပြီးဆိုးရွားမလာအောင်ထိန်းသိမ်းသိမ်းဆောင်ရွက်ကြစေလို့ကြောင်းတရုတ်ဆိုရနိုင်ငံသားရေးဝန်ကြီးဌာနကလည်းမနေ့ကကြေညာချက်ထုတ်ပြန်ပါတယ်။ပါဝင်သက်ဆိုင်သူအဖွဲ့အားလုံးဆွေးနွေးပွဲမှာအပြေမရှာဘူးဆိုရင်တခြားပြည်နယ်ဒေသတွေကိုပါစစ်မီးတွေပြန့်နှံ့လာမှလားဆိုပြီးစိုးရိမ်သံတွေလည်းကြားနေရပါတယ်။အပြစ်ရရေးကိုအမြန်ဆုံးမဆောင်ရွက်နိုင်ဘူးဆိုရင်မြန်မာပြည်သူတွေမြုံမှန်းနေတဲ့ငြိမ်းချမ်းရေးနဲ့အလံဝေးနေအောင်မှာဖြစ်ပါရဲ့ရှင်။